Welcome to the Voice of America in Burmese.
သတိမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ခင်းသိကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေမနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးမှာပါစီးရက်ကလက်ချံ ISIS တွေကိုချက်တပရီနေမှာမဟာမိတ်တွေက၄ချောင်းတိုက်ခိုက်မှုတွေလုပ်ပါတယ်ဗင်နီဇွဲလားသမရကဘရာဇီးလ်နယ်စပ်ကိုပိတ်ပစ်လိုက်တယ်လို့ကိုလံဘီယာနယ်စပ်ကိုပါပိတ်ပစ်မယ်လို့ခြိမ်းခြောက်လိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်မှာတပ်မတော်နဲ့အင်ဂျီတို့ကြားတိုက်ပွဲတွေကြောင့်နယ်စပ်ဘက်မှအိန္ဒိယဘက်ကတပ်တွေကိုချထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာဆော်ဒီနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
China is very worried about any kind of Wahhabi influence of its Muslims
ဘယ်လိုဆိုရင်မှုတွေတရုတ်ဘက်ကရှိနေတယ်လဲဆိုတာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါနဲ့အတူဒီကက်ရှမီးယားဒေသနဲ့ပတ်သက်တဲ့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားတင်းမာမှုတွေဘလောက်ထိကြီးထွားနေတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့မြန်မာနဲ့ပြည်နဲ့ဆိုင်တဲ့သတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ပြောပြပေးပါဦးခင်ဗျာ
စီးရီးယားနိုင်ငံမှာနောက်ဆုံးလက်ချံ ISIS တွေကြောင့်ခြေကုပ်ယူထားတဲ့ဒေသမှာပိတ်မိနေတဲ့အရက်သားတွေကိုကယ်ထုတ်ဖို့အတွက်စ조사ခဲ့ပြီးတဲ့နောက်မှာမဟာမိတ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်ရေးတွေလှုပ်ဆောင်လိုက်ပါတယ်။စီးရီးယားအရှေ့ဘက်ကဘက်ခတ်စ်ရွာကလေးကအရက်သား 2,000 လောက်ကိုကယ်ထုတ်ခဲ့ပြီးနောက်တနေ့မှာပဲအဲ့ဒီဒေသကနောက်ဆုံးလက်ချံ ISIS တွေကိုပြစ်မှတ်ထားပြီးပြစ်ခတ်မှုတွေနဲ့အတူစစ်လေရင်တွေနဲ့ချက်တပရင်းတွေကတိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်တာ ISIS တွေကြောင့်ကိုဖျို့ဖျဲဖြစ်စေပြီးသူတို့ဖမ်းထားတဲ့အရက်သားတွေထွက်ပြေးဖို့အတွက်အခွင့်အလမ်းရစေတယ်လို့ American နဲ့ထောက်ပံ့ပေးထားတဲ့ SDF Syria Democratic တပ်ဦးဖွဲ့ကတပ်မှုအက်ထနန်အဖရင်ကVOA ကိုပြောပါတယ်။ရာနဲ့ချီတဲ့ရက်သားတွေခြေချင်းထွက်ပြေးနိုင်တယ်လို့တချို့တိုက်ခိုက်ရေးသမားတွေကလည်းဖမ်းမိခဲ့တာပါ။ Texas မှာ IS တိုက်ခိုက်ရေးသမားရာနဲ့ချီခြံနေအောင်မယ်လို့ယုံကြည်ကြောင်းနဲ့ SDF နဲ့မဟာမိတ်တပ်ဖွဲ့အရာရှိတွေကပြောပါတယ်။သူတို့ကရက်သားတွေကိုလူသားတိုင်းသပွဲအကာအကွယ်ယူပြီးပုံခုန်နေနိုင်တယ်လို့လည်းပြောပါတယ
်။နျူကလ িয়ার လက်နဲ့ချင်းချောက်မှုတွေကိုထိထိရောက်ရောက်ရှော့ချမှုတွေမလုံးမချင်းမြောက်ကိုရီးယားကိုအေးအေးယူတန်ခတ်ထားတာတွေကိုဖြေလျှော့သွားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကမနေ့တုန်းကပဲပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်မှာစီးပွားရေးအရအေးအေးယူတန်ခတ်မှုတွေကိုအပြင်းထန်ဆုံးပြစ်လုထားတဲ့ဆိုတာကိုအမေရိကန်ပြည်သူတွေသိထားတယ်လို့လည်းဝန်ကြီးပွန်ပီယိုက NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမိန့်မြန်းကမှာမနေ့တုန်းကပြောခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတတော်နဲ့ထရန့်တို့ရဲ့ဒုတိယအကြိမ်မြောက်ဒိတ်သီဆွေးနွေးပွဲမကျင်းပခင်တပတ်လိုမှာနိုင်ငံသားရေးဝန်ကြီးပွန်ပီယိုကအခုလိုမျိုးပြောခဲ့တာဖြစ်ပါတယ်။ပြည်ကနေနဲ့တွင်ထိပ်သီးဆွေးနွေးပွဲတုန်းကပေးထားခဲ့တဲ့ကတိတွေကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဘက်ကအပြည့်အဝလုံးဆောင်လိုက်မယ်လို့လည်းသူတော်တော်မျှော်လင့်ထားကြောင်းလည်းဝန်ကြီးပွန်ပီယိုကဆိုပါတယ်ပထမအကြိမ်ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার စီစဉ်ကိုလုံးဝဖျက်သိမ်းမယ်လို့မြောက်ကိုရီးယားဘက်ကပြောထားတာပါအခုလ28-28ရက်နေ့ဒီမှာဗီယက်နမ်နိုင်ငံမြို့တော်ဟိုချီမင်းမှာဒုတိယအကြိမ်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ထိပ်သီးဆွေးနွေးပွဲကျင်းပတော့ရှိပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကဗင်နီဇွဲလားနဲ့ဘရာဇီးလ်နယ်စပ်ကိုပိတ်ပစ်လိုက်ပြီးကိုလံဘီယာနိုင်ငံကိုလည်းသူ့နိုင်ငံကနေဗင်နီဇွဲလားရဲ့နိုင်ငံခြားအထောက်အပံ့ပစ္စည်းတွေဖျက်ချော်ပေးပို့မှုလုပ်ရင်ဘရာဇီးလ်နယ်စပ်လိုပဲပိတ်ပစ်မယ်လို့ချိန်ချောက်လိုက်ပါတယ်။ကိုလံဘီယာနဲ့ဗင်နီဇွဲလားကိုဆက်သွယ်ထားတဲ့တံတားနီကိုလံဘီယာဘက်ခြမ်းကကုန်လုံရုံတွေမှာတော့အမေရိကန်ကပေးပို့တဲ့အစားအစာစီးဝါးနဲ့တခြားအထောက်အပံ့ပစ္စည်းတန်ကျင်ပေါင်းများစွာနဲ့ပြည့်နေတာပါ။မာဒူရိုကတော့ဗင်နီဇွဲလားဟာသံတမန်စားတိုက်မိမဟုတ်ဘူးလို့ပြောလိုက်ပြီးအထောက်ပံ့ပစ္စည်းတွေကိုညှင်းပါတယ်။ဒါပြင်အခုလိုပို့ပေးနေတာအမေရိကန်ကကျူးကျော်ဖို့အတွက်ကနဦးခြေလှမ်းလို့သူကသတ်မှတ်ပါတယ်။ဗင်နီဇွဲလားစစ်သားတွေကိုလည်းကိုလံဘီယာနဲ့နေဆက်ကဂိတ်အများပြားကိုဆစ်လွတ်ထားပါတယ်။သူကသူဗင်နီဇွဲလားယာယီသမ္မတဖြစ်ကြီးညာတဲ့တိုက်ခံခေါင်းဆောင်ဟွမ်ခွာရီတို့ကတော့စစ်တပ်ရဲ့ချင်းချမှုတွေရှိတဲ့ကြားမှာပဲစနေနေ့မှာဒီထောက်ပံ့တွေကိုတွားယူမှာဖြစ်ကြောင်းပြောပါတယ်။ဒီတော့ဘလို့အစီအစဉ်သူလောက်ထားရဆိုတာတဲတဲကိုကမသိရပါဘူး။ဒါပေမဲ့ဂွာရီယိုကိုအကူအညီပေးမယ်ဆရာဝန်တွေတူနာပြုတ်နဲ့တာမန်အရသားတွေပါဝင်သူ့ကိုထောက်ခံသူကထောင်နဲ့ချီရှိနေတာပါ
။ IS သွေးကြောင်းတွေနဲ့စီးရီးယားနိုင်ငံမှာတွားရောက်ပူပေါင်းခဲ့သူအမေရိကန်နိုင်ငံဘွားမြို့သမီးတူကိုအမေရိကန်ပြည်ထောင်စုကိုပြန်လာဖို့လက်မခံတဲ့သလိုသူဟာနိုင်ငံသားလည်းမဟုတ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးပွန်ပီယိုကပြောလိုက်ပါတယ်။သူ့ရဲ့ဖခင်ဟာယီမင်နိုင်ငံကတန်တမန်သူဖြစ်ခဲ့ကြောင်းသူဟာအမေရိကန်နိုင်ငံသားလည်းမဟုတ်ဘူးလို့ဆိုပါတယ်အသက်24နှစ်အရွယ် ဟိုဒါမိုတာနာဆိုတဲ့အမျိုးသမီးဟာဒီအနောက်နိုင်ငံသားတွေကိုတတ်ဖြတ်မယ်ဆိုပြီးတော့သူရဲ့ Facebook လူမှုကွန်ရက်တွေပေါ်မှာပြောဆိုထားခဲ့ပြီးတော့ Syria နိုင်ငံကဒီစစ်သွေးကြော်တွေနဲ့တောရောက်ပူးပေါင်းခဲ့သူဖြစ်ပြီးသူ့ကိုအမေရိကန်ပြည်ထောင်စုကိုပြန်လာခွင့်မပြုဖို့သမ္မတတော်နဲ့ Trump ကသူ့ကိုအမိန်ပေးထားတယ်လို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်ဟွန်တာမွန်တာနာဟာအဲဒီစစ်သွေးကြော်၃ဦးနဲ့လက်ထပ်ပေါင်းတင်ထားသူဖြစ်ပြီးကလေးတူမွေးဖွားထားပါတယ်1994ခုနှစ်က New Jersey ပြည်နယ်မှာသူမွေးဖွားခဲ့တာဖြစ်ပါတယ်ဝန်ကြီးပွန်ပီယိုကတော့သူဟာအမေရိကန်နိုင်ငံသားလည်းမဟုတ်လို့အမေရိကန်နိုင်ငံသားလည်းမဟုတ်တယ်လို့အမေရိကန်နိုင်ငံသားဖြစ်ခွင့်လဲရှိလိုက်သူမဟုတ်ဘူးလို့ပြောထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုက်လိုမီတာ32 kHz 9335အိုက်လိုမီတာ40 kHz 9839အိုက်လိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တပ်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယဘက်ခြမ်းကမီဇိုရမ်ကျေးရွာတွေမှာအိန္ဒိယတပ်တွေကိုဆေလွတ်ချထားလိုက်ကြောင်းစစ်သည်တွေကအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တောင်ပိုင်းကလွန်လိုက်ဒေသကိုရင်းနဲ့တာဝန်ခံရရှိတချို့စစ်သည်တွေကဆေလွတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဒေသဟာဗန်တူအမ်ပူရီရွာမှာတော့အိန္ဒိယစစ်တပ်ကဗုဒ္ဓဟူးနေ့ကရွာသားတွေကိုစုဝေးစေပြီးအနည်းရှိနိုင်တဲ့နေဆက်ဒေတာကိုမတော်ကြဘူးပြောကြခဲ့တယ်လို့အခမဲ့ဆေးကုသရေးစခန်းတစ်ခုကိုပေါ့ဖွင့်လှစ်ဖို့လှုပ်ဆောင်နေပါတယ်။မြန်မာဘက်ခြမ်းမှာတပ်မတော်နဲ့အေးတို့တိုက်ပွဲတွေဖြစ်ပေါ်တဲ့သတင်းကြောင့်အာတန်ရိုင်ဖယ်တပ်နဲ့အာတန်ရက်ဂျီမန့်ကိုပါပြည်ထောင်ဌာနကထပ်ပြီးဆေးလွတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမီဇိုရမ်အပါအဝင်အိန္ဒိယအရှေ့မြောက်ပိုင်းကပြည်နယ်၅ခုမှာရှိတဲ့အာတန်ရိုင်ဖယ်တပ်တွေအတွက်အစိုးရကလုတ်ပိုင်ခွင့်ကိုပို့ပြီးတော့ပေးလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသစောင့်ကြည့်ဖို့နဲ့အရှေ့မြောက်ပိုင်းဒေသတွင်တောင်းချမ်းသူချိန်မုံရဲ့အတွက်စစ်ဆင်ရေးတွေလှုပ်ဆောင်အောင်ပါသူတို့ကိုဖမ်းဝရမ်းမပါဘဲရှာဖွေခွင့်နဲ့ဖမ်းဆီးခွင့်တွေကိုအိန္ဒိယဗဟိုအစိုးရကပေးရလိုက်တာဖြစ်ပါတယ်။အဲ့ဒီဒေသ၅ခုကတော့အာတန်၊အနုရာချ၊ပရာဒက်ရှ၊မနီပူ၊နာဂလန်နဲ့မီဇိုရမ်ပြည်နယ်တွေဖြစ်ပါတယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့သူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်မှုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုမြန်မာနိုင်ငံစီပြန်လည်လွှဲပြောင်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးမန်ဂျူရယ်ကန်ချောင်းဒရီကိုမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကဆင့်ခေါ်ခဲ့ကြောင်းဖေဖော်ဝါရီလ21ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့နိုင်ငံရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံရေးရာဦးစီးဌာနညင်ကြိုင်းမှုချုပ်ဦးဆိုးဟန်နဲ့ဘင်္ဂလားဒေ့ရှ်တာမကြီးတို့နေပြည်တော်မှာမနေ့တုန်းကတွေ့ဆုံခဲ့ကြတာဖြစ်ပြီးနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေခက်မြန်မြန်ပြန်ဆနိုင်ရေးနိုင်ငံပူးတဲ့လုပ်ငန်းအဖွဲ့၄ချိန်မြောက်အစည်းအဝေးကိုအေပီလာတွင်နေပြည်တော်မှာကျင်းပဖို့ပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာနယ်ခြားဆောင်ရဲတပ်သားအောင်ဘိုဘိုသိန်းကိုလည်းမြန်မာဘက်ကအမြန်ဆုံးပြန်လွှဲပြောင်းပေးဖို့ပြောဆိုခဲ့ပါတယ်။2015ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်နယ်ခြားဆောင်ရဲတပ်ဖွဲ့ဝင်တဦးမြန်မာနိုင်ငံဘက်ကိုတရားမဝင်ရောက်ရှိလာခဲ့တဲ့ကိစ္စမှာ၈ရက်တွင်းမြန်မာဘက်ကပြန်ပြီးတော့လွှဲပြောင်းပေးခဲ့ကြောင်းပြောခဲ့ပါတယ်။ဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုဥပဒေအရရေးယူဆောင်ရွက်မှုတွေဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလုပ်မှာမဟုတ်ပဲပြည်တွင်းလုပ်ငန်းစဉ်တွေရဆောင်ရွက်ပြီးမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ဘင်္ဂလားဒေ့ရှ်တမကြီးကပြောဆိုခဲ့ကြောင်းလည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။အိန္ဒိယနိုင်ငံဘက်ကဘယ်လိုရန်လိုမှုမျိုးကိုမဆိုချက်ချင်းတုံ့ပြန်မှုအတွက်ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကသူ့ရဲ့စစ်တပ်ကိုခွင့်ပြုလိုက်တယ်လို့ကြက်တပရီးနေမှာပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နယ်မြေပိုင်ဆိုင်မှုဆန်အငင်းပေါ်နေတဲ့ကက်ရှမီးယားဒေသတွင်အိန္ဒိယပြည်သူ့စစ်တွေရဲ့ကားရန်ကိုပြီးခဲ့တဲ့သတင်းပတ်ထဲကားဘုံခွဲအတိုက်ခိုက်ခံရတဲ့နောက်ပိုင်းနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားတင်းမာမှုတွေကအန္တရာယ်ကြီးလာအောင်တိုးလာတာပါ။လုံခြုံရေးတပ်သား40ကျော်တည်ဆုံးခဲ့ရတဲ့ကက်ရှမီးယားကပူဝါမားဒေသကားဘုံခွဲတိုက်ခိုက်မှုကိုပါကစ္စတန်ခြေဆိုင်ယရစ်အီမိုဟာမက်စစ်သွေးကြော်အဖွဲ့ကသူတို့လှုံ့ဆော်တာလို့ကြေညာခဲ့တာပါ။ဒီစစ်သွေးကြော်တွေကိုခေလုံးခွင့်ပေးထားတဲ့ပါကစ္စတန်ကိုတန်ခတ်မယ်လို့အိန္ဒိယအစိုးရကကြုံးဝါလိုက်ပြီးအိန္ဒိယစစ်တပ်အကြီးအကဲကိုပါလိုအပ်တာမှန်မြန်လုံဆောင်နိုင်ခွင့်ပေးရလိုက်တာဖြစ်ပါတယ်။ပါကစ္စတန်အစိုးရကတော့ February 17ရက်ကားဘုံခွဲတဲ့စစ်သွေးကြော်အုပ်စုနဲ့ပတ်သက်တဲ့အိန္ဒိယရဲ့ဆက်ဆွဲချက်ကိုပယ်ချလိုက်ပြီးပါကစ္စတန်ရဲ့အစိုးရဝါဒတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာဒီဖွဲ့ကိုကာလအတော်ကြာကလေးကမတရားတဲ့အဖြစ်နဲ့ကြေညာထားတာဖြစ်ကြောင်းပြောပါတယ်။အိန္ဒိယရဲ့ဆေးချင်းချမှုကြောင့်ပါကစ္စတန်ဝန်ကြီးချုပ်ခန်းကစစ်တပ်ရင်းတွေကထိတ်တန့်အရက်ဖက်စစ်ဖက်ခေါင်းဆောင်တွေနဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ရတယ်လို့လည်းပါကစ္စတန်အရာရှိတွေကပြောပါတယ်။
IS သွေးကြွားနေတဲ့စီးရဲနိုင်ငံမှာတွားရောက်ပူပေါင်းပြီးတော့စစ်သွေးကြွားနေလက်ထက်ခဲ့သူဗြိတိန်နိုင်ငံဘွားမစ်မီတူကိုဗြိတိန်နိုင်ငံသားအဖြစ်ကနေဗြိတိန်အစိုးရကပယ်ထည့်လိုက်ပါတယ်အသက်19နှစ်အရွယ်ရှမီမာဘီကန်ဟာလော့စ်ရဲ့စီးရဲနိုင်ငံရှေ့မြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုမှာရောက်နေပါတယ်သူကမွေးဖွားရဒေသဖြစ်တဲ့ဗြိတိန်နိုင်ငံကိုပြန်လာခြင်းနဲ့လို့ပြောထားတာပါတကယ်လို့နိုင်ငံသားပယ်ဖြတ်ခံရတာကိုအယူခံဝင်မယ်ဆိုရင်တော့ဗြိတိန်အစိုးရရဲ့ဆုံးဖြတ်ချက်ဟာပြောင်းပြန်ဖြစ်သွားနိုင်တယ်လို့ဥပဒေရေးရာကြွမ်းကျင်သူတို့ကဆိုပါတယ်အစိုးရရဲ့ဆုံးဖြတ်ချက်ကဥပဒေနဲ့မညီတဲ့ဆုံးဖြတ်ချက်မျိုးဖြစ်သွားနိုင်တယ်လို့ဗြိတိန်အစိုးရရှေ့နေဟောင်းနာဇီယာအစစ်က VOE ကိုပြောပါတယ်ဆမီယာဘင်ဟန်ကမွေးရနိုင်ငံကိုပြန်လာပြီးတော့အဆွမ်းရောက်မှုပပျောက်ရေးအစီအစဉ်ထဲမှာပါဝင်သင့်တယ်ဒီအစီအစဉ်ကဗြိတိန်မှာတိတ်ကောင်းမှုပြီးတော့ဆွမ်းတော်သမားတွေအဖြစ်ရောက်ရှိသွားမဲ့သူတွေကိုဒီအချိန်မြောက်အောင်သူ့ရဲ့အတွေ့အကြုံတွေကိုအသုံးပြုပြီးတော့ကာဝန်တယ်လို့လဲဗြိတိန်ဆွေးရှင်းနေအောင်ကဆိုပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျောင်းလင်းတို့ပြောပြခဲ့ကြတာပါအခုတော့မြန်မာနိုင်ငံကဆိုင်းရသတင်းလွှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကက်ရှမီးယားဒေသမှာအထူးကံဘုံးကွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာတင်းမာမှုတွေကတနေ့တခြားတိုးလာနေတာပါ။နျူကလ িয়ার ပိုင်ဆိုင်ကြတဲ့အဲ့ဒီနှစ်နိုင်ငံကြားအိန္ဒိချင်းလည်းဖြစ်ကြပါတယ်။စီးရဲတင်းမာမှုတွေပိုကြီးလာမဲ့သဘောရှိနေတဲ့အကြောင်းကိုကျော်အောင်လင်းကပြောပြမှာပါ
။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယနဲ့ပါကစ္စတန်ကြားနယ်မြေဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယပြည်သူစစ်မော်တော်ယာဉ်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်40ကျော်တိစုံခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါပဲလို့ပါကစ္စတန်ခြေစိုက်ဂျိုင်းရှီမိုဟာမက်စစ်သွေးကြွအုပ်စုကကြေညာပါတယ်။အခုလိုစစ်သွေးကြွတွေကိုနိုင်ငံတွင်းမှာနေထိုင်ခိုအောင်ခွင့်ပေးရတဲ့အပေါ်ဒဏ်ခတ်ဖို့အိန္ဒိယဘက်ကဆုံးဖြတ်ထားပြီးလိုအပ်တာတွေမှန်သမျှလွတ်လွတ်လပ်လပ်နဲ့လုပ်ဆောင်ဖို့အိန္ဒိယစစ်တပ်အကြီးအကဲကိုဆိုအားကခွင့်ပြုထားပါတယ်။ပါကစ္စတန်ဘက်ကလည်းဂျိုင်းရှီမိုဟာမက်အဖွဲ့ဟာအစွန်းရောက်အဖွဲ့ဖြစ်တတ်မှတ်ခံထားရတာဖြစ်ပြီးသူတို့ကိုပါကစ္စတန်ကလက်ခံထားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယဘက်ကဘလို့ကျူးကျော်ရန်စားမှုမျိုးပဲလှုပ်လာလှုပ်လာချက်ချင်းလက်တုံ့ပြန်မှုပါကစ္စတန်တပ်ဖွဲ့တွေကိုပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကလည်းခွင့်ပြုထားပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပြည်နစ်တာမတ်ကြီးအလက်ဇန်ဒရီဇက်ဂလာကတော့ဂျိုင်းရှီမိုဟာမက်အဖွဲ့ခေါင်းဆောင်မဆုအဇာကိုကျန်းဖက်သမားစီရင်သွင်းမှုအပြင်းထန်စူးစမ်းနေတယ်လို့ဆိုပါတယ
်Very much pushing into that direction, and you know it's been 2 years that we are trying to put Masoud Azhar on the UN sanction list.
ကုလသမဂ္ဂကအရေးယူတန်ခတ်မဲ့အကြမ်းဖက်သမားစီးရင်ထဲမှာ Masoud Azhar ကိုထည့်သွင်းဖို့ကျွန်တော်တို့အကြီးအကျယ်ကြိုးပမ်းနေတာနှစ်နှစ်ရှိနေပါပြီ။ပြီးခဲ့တဲ့အပတ်ကစူးစူးဝါတိုက်ခိုက်မှုတွေလုပ်ခဲ့ပြီးနောက်ပိုင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျွန်တော်တို့ဒီကိစ္စကိုအထူးကြိုးပမ်းပြီးလှုပ်ဆောင်နေပါတယ်။အိန္ဒိယနဲ့ကျွန်တော်တို့အပြည့်အဝသွေးဆီညီညွတ်မှုရှိပြီး Masoud Azhar ဟာကုလသမဂ္ဂရဲ့အကြမ်းဖက်သမားစီးရင်ထဲမှာရှိတဲ့နာပါရှိအောင်လဲကျွန်တော်တို့အပြင်းထန်ကြိုးပမ်းနေပါလေ
ပါကစ္စတန်ဝန်ကြီးချုပ်အမရာခန်ကဖြစ်ပွားနေတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ဖို့စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေနဲ့ရေးပေါ်စီးပွားတရက်ကိုကြာသပတေးတွေတုန်းကကျင်းပခဲ့ပါလေဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှာပါကစ္စတန်ဘက်ကပူးပေါင်းဆောင်ရွက်မယ်လို့အချင်းချင်းပြောဆိုထားပြီးတိုက်ခိုက်မှုကိုလည်းရှုံချတယ်ပါကစ္စတန်နဲ့ဆက်ဆက်ပြီးဖြစ်ဖြစ်ခဲ့တာမှန်တယ်ဆိုရင်ကျူးလွန်သူမှန်သမျှကိုအရေးယူသွားမယ်လို့လည်းပါကစ္စတန်ဘက်ကပြောထားကြောင်းပါကစ္စတန်အမျိုးသားလုံခြုံရေးကော်မတီစီဝေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယရောပါကစ္စတန်ကိုပါအရင်တုန်းကကိုလိုနီလုပ်ခဲ့တဲ့ဗြိတိန်နိုင်ငံကတော့တန်တမာရေးရသတိထားပြီးတော့တုံ့ပြန်ပါတယ်။အကြမ်းဖက်မှုကိုရှုံချတယ်လို့အိန္ဒိယနိုင်ငံဆိုင်ရာဗြိတိန်တာမတ်ဒိုမီနစ်အက်စကွစ်ကဆိုပါတယ်။
Both the United Kingdom and India unfortunately share have suffered from terrorist attacks
britain နိုင်ငံရောအိန္ဒိယနိုင်ငံပါအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ဒဏ်ကိုခံကြရပါတယ်ပြီးခဲ့တဲ့အပတ်ကကက်ရှမီးယားမှာဖြစ်ပွားခဲ့တဲ့ကိစ္စအပေါ်ကျွန်တော်ဘက်ကဝန်내ကြေကွဲရကြောင်းအစီပေးပါတယ်အကြမ်းဖက်ဝါဒကိုလည်းလုံးဝရှုတ်ချပါတယ
်အထက်ခံဘုံးကွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာစစ်သားစုဆောင်ရေးတွေလှုပ်လာပါတယ်ယာနဲ့ချီတဲ့ကက်ရှမီးယားလူငယ်တွေဟာလည်းစစ်တပ်ထဲဝင်မှုစီးရင်သွင်းနေကြပါတယ်အကြက်တဲမျိုးစုံတွေကြားမှာပေါ်ပေါက်လာတဲ့ခွင်ရေးကောင်းတရားဖဲလို့ယူဆသူကတော့ကက်ရှမီးယားနေသားတာရစ်အဇစ်ပါ
ဒီရဟမရလေးဘဟုတ်အချိဘာတဲ့ကျင်ကဟမ်
အခုလို့စစ်သားစုဆောင်ရေးတွေလောက်လာတာကကျွန်တော်တို့အတွက်တိတ်ကောင်းပါတယ်ဘာကြောင့်လဲဆိုတော့ကက်ရှမီးယားဒေသကနေအပြင်ကိုမသွားနိုင်တဲ့သူဒါမှမဟုတ်နိုင်ငံသားကိုမထွက်နိုင်တဲ့သူငွေကြေးအခက်အခဲရှိသူတွေအတွက်စစ်တပ်ဘက်ကအခွင့်အရေးဖန်တီးပေးတဲ့သဘောပါပဲလို့ဟင်ဒီလိုပြောသွားခဲ့တာပါအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးကနျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားကြတာဖြစ်ပြီး1982ခုနှစ်တုန်းကနိုင်ငံကြားဖြစ်ပွားခဲ့တဲ့စစ်ပွဲကစလို့နိုင်ငံလုံးရဲ့စစ်တပ်တွေမှာနျူကလ িয়ার လက်နက်တပ်ဆင်ထားကြတာပါအဲဒါကြောင့်နိုင်ငံကြားတင်းမာမှုတွေအရှိန်ထပ်ပြီးတော့မြင့်လာခဲ့ရင် နျူကလ িয়ার လက်နက်တွေကိုအသုံးချပြီးတော့တိုက်ခိုက်လာမယ့်အရေးကိုစိုးရိမ်နေရပါတယ
်ဒါတော့ကုကြောင်လင်ပြောပြသွားတာပါအခုတခါတော့ဆော်ဒီတရုတ်ဆက်ဆံရေးအခြေအနေကိုကြည့်အောင်ပါဆော်ဒီအာရေဗျာနိုင်ငံအင်ရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုနှစ်ရက်ကြာခီးစဉ်အဖြစ်ဂျာသာပဒိနိကဆက်ရောက်လာပါတယ်ဒီခီးစဉ်ဟာသတင်းတော့ဂျမယ်ခါရှိုဂီကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့နိုင်ငံတကာမှကြာဆင်းနေတဲ့ဆော်ဒီနိုင်ငံရဲ့ပုံရိပ်ကိုမြင့်တင်ဖို့နဲ့နိုင်ငံစည်းဝါးပူးပေါင်းဆောင်ရွက်မှုအတွက်ဖြစ်ပေမဲ့သူတို့နှစ်နိုင်ငံဆက်ဆံရေးမှာတော့နိုင်ငံရေးအတားအဆီးတွေရှိနေပါတယ်ဒီအကြောင်းစီဘာဒတ်ဂူပတာဘေကျင်းမြို့တော်ကပေးပို့တဲ့သတင်းလွှာကိုဦးကျော်စံသာပြောပြမှာပ
ါဆော်ဒီအင်ရှိမင်းသားမလာခင်ရသက်တပတ်အတော်များများကတရုတ်ဟာဆော်ဒီရဲ့ဒေသရင်းပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံကိုနှိမ့်သိမ့်နေခဲ့ပါတယ်ဒီခီးစဉ်ကြောင့်တရုတ်ရဲ့အရှိအလက်ပိုင်းဆိုင်ရာမူဝါဒမဟာဗျူဟာမိဖက်ဖွဲ့စည်းမှုစာရာတွေပြောင်းလဲသွားစရာအကြောင်းမရှိဘူးလို့တရုတ်သမ္မတချီချင်းဖင်ကအဲ့တော်အီရန်ပါလီမန်ဥက္ကဋ္ဌကိုပြောကြားခဲ့တာပါဆွန်နီအစ္စလာမ်နိုင်ငံဖြစ်တဲ့ဆော်ဒီအရေဗျာနဲ့ရှီယာမွတ်စလင်အများစုနေထိုင်ရာအီရန်နိုင်ငံတို့ဟာအရှိအလက်ပိုင်းဒေသကိုလွှမ်းမိုးနိုင်ရေးအတွက်အစဉ်အလာပြိုင်ဘက်တွေဖြစ်ကြပါတယ်အမေရိကန်ရဲ့ယင်းနှစ်ရဲ့မဟာမိတ်ဆော်ဒီအရေဗျာနဲ့အမေရိကန်အစိုးရနဲ့ဂန်ဒဂေါ်ဇာဖြစ်နေတဲ့အီရန်နိုင်ငံတို့အကြထိတ်ညှိရေးကိစ္စဟာတရုတ်အဖို့သင်းသင်းမွေ့မွေ့ကင်တွယ်ရမယ့်ကိစ္စဖြစ်ပါတယ်။ဟောင်ကောင်ဘက်ပတစ်တက္ကသိုလ်ကပါမခယွန်ပြဲကာဘက်စတန်ကဒီနိုင်ငံကြားတရုတ်ဟာတည်တည်မမယက်တည်နိုင်တယ်လို့ဆိုပါတယ်။အခုခါမှာအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေတဲ့အတွက်လဲထင်တာတဲ့မွတ်စလင်နိုင်ငံနှစ်ခုရဲ့ထောက်ခံမှုကိုတရုတ်ကလိုအပ်နေပါတယ်။သို့တော်လည်းပဲဆော်ဒီနဲ့ဆက်ဆံရေးမှာပြေးလည်လှတယ်လို့တော့မဆိုနိုင်ဘူးလို့လည်းသုံးသပ်ပါတယ်။
The relationship with Saudi Arabia has never been easy.Now the other issue is more
တေယုဆိုရနဲ့ဆော်ဒီဆိုရတို့အကြားမှာရှိတဲ့ဆက်ဆံရေးကတော့တိတ်ချောမွေ့နေတာမဟုတ်ပါဘူးအများနဲ့လို့အဖို့ထစ်တွေနဲ့ရှိနေကြတာပါဒီနိုင်ငံကြားပြဿနာတစ်ခုကတော့အီရန်ကိစ္စဖြစ်ပြီးတော့နောက်တစ်ခုကတေယုနိုင်ငံအနေနဲ့နိုင်ငံတွင်းကမွတ်စလင်တွေအပေါ်မှာတားဆီးပိတ်ပင်မှုတွေချမှတ်ထားတဲ့ကိစ္စပဲဖြစ်ပါတယ်ဝီဂါတွေမကပဲနင်းဂျီယာဒေသကဟွီတို့ရဲ့ကိစ္စလည်းပေါ်ဝင်ပါတယ
်အလားတူသောပဲတေယုနဲ့ယင်းနီဆက်ဆံခဲ့တဲ့အတွက်ဆော်ဒီနိုင်ငံရဲ့ပုံရိပ်ဟာလည်းကျမ်းမွတ်စလင်နိုင်ငံတွေအကြမ်းမှကြာဆင်းနိုင်ပါတယ်။ဒီလိုပဲတရုတ်ဘက်ကလည်းစိုးရင်စရာတွေရှိနေတယ်လို့ကာဘက်စတန်ကဆက်ပြောပါတယ်
။ China is very worried about any kind of Wahhabid instance of its Muslims.
တရုတ်ဘက်ကလည်းသူတို့စီကမွတ်စလင်တွေအပေါ်မှာဆော်ဒီအရေဗျာက Wahhabi ယူဆလွှမ်းမိုးလာမှာကိုအထူးစိုးရိမ်ပါတယ်။အဲဒါကြောင့်ဆော်ဒီနဲ့ဆက်ဆံတဲ့နေရာမှာဒီကိစ္စကိုတရုတ်ကအထူးပဲသတိထားနေတာဖြစ်ပါတယ်။
ဒါပေမဲ့ဒီနှစ်နိုင်ငံအကြဆက်ဆံရေးမှာဘာသာအယူဝါဒတွေကအဓိကမကြဘူးစီးပွားရေးအကျိုးစီးပွားသာဖြင့်အဓိကကြတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်ဆော်ဒီအင်ရှိမင်းသားဟာအိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံသန်းတရာဖို့ရင်းနှီးမြှုပ်နှံမယ်လို့ကန့်လန့်ခဲ့ပြီးဒီကန့်လန့်မှုဟာ Belt and Road စီမံကိန်းလို့ခေါ်တဲ့ကမ္ဘာလမ်းကိစ္စကိုလက်ခံဖို့တွန်းဆုတ်နေတဲ့အိန္ဒိယအတွက်အင်မတန်ထူးခြားလာပါတယ်ဒါအပြင်ဆော်ဒီအင်ရှိမင်းသားဟာပါကစ္စတန်နိုင်ငံမှာလည်းတရုတ်ကတည်ဆောက်နေတဲ့ Gwadar စိတ်ကမ်းမြို့အနားမှာဒီနန်ဂျက်ဆေးယုံတိဆောက်ဖို့အပါဝင်ဒေါ်လာဘီလီယံ30ယင်းနည်းမြုံနယ်ဖို့ကြီးညာခဲ့ပါတယ်။ဒီကိစ္စကိုတော့တရုတ်ကနှိမ့်သက်ပါမလား။အန်ဒရူးစမောဟာတရုတ်ပါကစ္စတန်ဆက်ဆံရေးနဲ့ပတ်သက်ပြီးသီးခြားစာအုပ်ရေးသားထုတ်ခဲ့သူဖြစ်ပါတယ်
။တကယ်လက်တွေ့မှာတော့ဂွာဒါမာနောက်ထပ်ယင်းနည်းမြုံနယ်လာမယ့်ကိစ္စဟာတရုတ်ပါကစ္စတန်ဇင်းညံအတွက်ပိုပြီးအချိန်အဟုန်ကောင်းစေမယ့်ကိစ္စရပ်ပဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးအဖြစ်တော့တရုတ်ကနည်းနည်းလေးပိုစဉ်းစားနိုင်ပါတယ်။ပါကစ္စတန်အတွက်တော့ဒီကိစ္စဟာတရုတ်ပေါ်မှာမိခိုနေရတဲ့ကိစ္စကိုတင်းတင်းမွေ့မွေ့လေးပြန်ထိန်းနိုင်တဲ့သဘောဆောက်ပါတယ်။ပါကစ္စတန်ဘက်ကတချို့ဟာဆိုရင်တရုတ်ကိုအရေးကြီးတဲ့မိဘနိုင်ငံအဖြစ်ဆက်လက်ထားရှိနိုင်တဲ့တိုင်အောင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအလွန်အကျွံဖြစ်လာလိမ့်မလားဆိုတာကိုစိုးရိမ်နေကြတာပါ
။အခုတရုတ်ဆော်ဒီအေဗျာဆက်ဆံရေးမှာဒီလိုနိုင်ငံရေးအရာပြဿနာတွေရှိနိုင်ပေမဲ့စီးပွားရေးဘက်မှာတော့အောင်မြင်မှုရရှိမယ်လို့နှစ်နိုင်ငံလုံးကမျှော်မှန်းနေကြတာပါ။ဆော်ဒီအရေဗျာရဲ့2030ပြည့်မြန်မာချက်ဖြစ်တဲ့ရေနံအခြေပြုစီးပွားရေးမှလွန်မြောက်ရေးနဲ့တရုတ်ခပလန်းစီမံကိန်းတို့ဟာစုံစည်းနိုင်ပါမလားဆိုတာလဲစဉ်းစားစရာဖြစ်နေပါတယ်။နီယိုဆွန်ဟာကျင်းဟိုင်းနိုင်ငံတကာလေ့လာရေးတက္ကသိုလ်ကအရှေ့အလယ်ပိုင်းဆိုင်ရာသုတေသီကျူးဖြစ်ပါတယ်
။အမေရိကန်ဟာသူတို့အတွက်အရေးကြီးဆုံးမဟာဗျူဟာမိဖက်အဖြစ်ဆက်လက်ရှိနေပေမဲ့ဆော်ဒီအာရေဗျာဟာရေနံခေတ်လွန်ကာလအတွက်လဲပြင်ဆင်လာနေပုံရပါတယ်။ဒါကြောင့်ကျန်းနိုင်ငံတွေနဲ့ဆက်ဆံရေးကိုတွန်းမြင်လာတဲ့ထွန်းသစ္စာစီးပွားရေးအင်အားကြီးနိုင်ငံတွေနဲ့စီးပွားရေးတောင်ရွက်ဖို့ကြိုးစားလာတဲ့ပြဿနာတွေကြုံလာရင်တခါတည်းမဆုံးရှုံးရအောင်ဆိုတဲ့သဘောဖြစ်ပါတယ်
။ဆော်ဒီအေဗျာရှီယာရေနံနဲ့ပတ်သက်ပြီးတရုတ်ကမျှော်လင့်ချက်ထားသလို
အပြန်အားဖြင့်တရုတ်ရဲ့အခြေခံအဆောက်အဦတည်ဆောက်ရေးအင်အားခီးသွားလုပ်ငန်းဖွံ့ဖြိုးရေးစတာတွေကိုဆာဥဒီအရေဗျဘက်ကမျှော်လင့်နေကြောင်းပါတယ်ခင်ဗျာ။ဦးကျော်စံနာဖြစ်ပါတယ်။ခုတော့အမေရိကန်ဆိုင်းယားသတင်းတပုတ်ကိုတင်ပြကြပါမယ်။ဒါစင်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေပြည်ပနိုင်ငံမှာတစားကံအဖြစ်ထိန်းသိမ်းခံရပြီးအများစုဟာရန်သူနဲ့ပူးပေါင်းတိုက်ခိုက်သူတွေဒါမှမဟုတ် အခြားနိုင်ငံအစိုးရတွေကအကြောင်းပြချက်ခံလုံခြင်းမရှိဘဲနိုင်ငံရေးအမျက်ထုတ်ဖို့အသုံးချခြင်းခံရသူတွေဖြစ်ပါတယ်။ဂရက်တာဗန်ဆက်စတရန်ကထိန်းသိမ်းခံထားရသူတွေရဲ့မိသားစုဝင်တွေလွှတ်တော်အမတ်တွေအီရန်နိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်တို့ကိုမေးမြန်းပြီးတော့ပလက်ကင်အစီအစဉ်မှာတင်ပြထားတာကိုVOA သတင်းတောက်ယေရှုအီမန်အိုနီကသတင်းရေးသားပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်အပြည့်စုံပြောပြပါပါ။
ညကူရီယာမှာလာပေါင်းများစွာထိန်းသိမ်းခံရပြီး2016ခုနှစ်မေလမှာအမေရိကန်နိုင်ငံသားတုံးရောက်ပြန်လွတ်လာတာဟာကြီးမားတဲ့အောင်မြင်မှုအဖြစ်သမ္မတဒေါ်နယ်ထရမ့်ကကြိုဆိုခဲ့ပါတယ်။အဗယ်ရီအော်နာတူဟက်ဟဲလ့ပ်ဒ်သီသရီဖောက်စ်ဒ်ဂရိတ်ပီပယ်သူတို့တုံးရောက်ပြန်လွတ်လာတဲ့ဝမ်းသာကူကြီးရပါတယ်သူတို့ကလူကောင်းတွေပါအမေရိကန်နိုင်ငံသားအများအပြားပြန်လွတ်လာတဲ့အပေါ်သမ္မတထရမ့်အစိုး
ties လည်းပါဝင်ပါတယ်လက်ရှိအစိုးရကအမေရိကန်နိုင်ငံသားတွေပြန်လို့ရေးလှုပ်ဆောင်မှုတွေအပေါ်သူ့အမေ Deborah Ties ကချီချူးပြောဆိုပါတယ
် They are putting a full frontal assault on this they are putting all the effort in
ဒီအစိုးရကအမေရိကန်နိုင်ငံသားတွေပြည်တော်ပြန်လာနိုင်အောင်အားသွန်ခွန်ဆိုင်ကြိုးပမ်းပေးနေတာပါလက်တွေလည်းလှုပ်ပြနိုင်ခဲ့ပါတယ်ဒါကြောင့်သူတို့ဟာတကယ့်အရာနုံပြေလှုပ်ဆောင်နေတယ်ဆိုတာကျမတို့သိပါတယ်ဒါပေမဲ့ကျမတို့သိနေတာတွေဟာတဝက်ပဲရှိတယ်ဆိုတာကိုတော့မမေ့သင့်ပါဘူးကျမတို့ကြီးပဲစပွဲပိုင်းမှာထိုင်ပြီးတော့တစ်ဖက်ကကိုယ်နဲ့ဆွေးနွေးမဲ့သူရောက်မလာရင်ကျမတို့ဟာထိုင်ဆောင်နေတဲ့သူပဲဖြစ်မှာပါ
ဒဇာကန်နေအတွက်တော့ဆောင်ရတဲ့အလို့ဟာအင်မတန်ခက်ခဲတယ်ဆိုတာကိုအီရန်မှာ944ရက်ထိမ့်သိမ်းခံရတဲ့ဂျေဆန်ရဇိုင်ယန်အတိဆုံးပ
ါ Early weeks I didn't know what to think I was confused I was scared but I assumed that it would end
စောပိုင်းမှာတော့ဘယ်လိုထင်ရမှန်းတော့ကျွန်တော်မသိခဲ့ပါဘူးစိတ်တွေရှုပ်ပြီးကြောက်လဲကြောက်ပါတယ်နောက်တော့ပြီးသွားမှာပါလို့လည်းစဉ်းစားမိပါတယ်တီတန့်အခန်းထဲမှာထိမ့်သိမ်းခံထားရတာကြာလာတော့စိုးရင်လာပါတယ်။တခါသူတို့ကမင်းကိုတေးတန်းပေးတော့မယ်၊ခေါင်းဖြတ်တော့မယ်ဆိုပြီးလာပြောကြပြန်ပါတယ်
။အချင်းသားချင်းဖလဲရေးအစီအစဉ်နဲ့ရဇိုင်းယန်ဟာ2016ခုနှစ်ဇန်နဝါရီလမှာပြန်လွတ်လာခဲ့ပေမယ့် FBI ဝန်ထမ်းဟောင်း Robert Levinson လို့ပုံကိုယ်တွေကတော့ဆက်လက်ဆောင်စားနေကြရဆဲပါ။
Please help me get home. 33 years of service.
ကျေးဇူးပြုပြီးကျွန်တော်တို့ကိုအိမ်ပြန်ခေါ်ပေးကြပါဗျာအမေရိကန်အစိုးရဝန်ထမ်းအဖြစ်33နှစ်တာဝန်ထမ်းဆောင်ခဲ့တာဒါနဲ့ပဲကျွန်တော်တန်တလားကူညီပေးကြပါဗျာ
မောင်ခိုကိုင်းအဖွဲ့ကိုစုံစမ်းဖို့စ조사ရင်ရောဘတ်လေဗင်ဆန်ဟာ2009ခုနှစ်ကအီရန်နိုင်ငံမှာဖမ်းဆီးခံခဲ့ရတာပါသူအသက်ရှင်လျက်ရှိနေသေးတဲ့ကြောင်းတက်တဲ့အဖြစ်နဲ့သူ့ကိုဖမ်းထားတဲ့သူတွေရဲ့ဗီဒီယိုထုတ်ပြန်တဲ့2011ခုနှစ်မှာသူ့ကိုပြန်တွေ့ကြရတာပါဒါနဲ့ပတ်သက်လို့လွတ်တော်မှာ Ted Drush ကတော
့ It's a plea that resonated at that moment and there was attention paid and because
ဒါဟာပက်ကင်ထက်သွားစေတဲ့တောင်းဆိုမှုဖြစ်တယ်လို့အာယုံဆိုင်ချင်းလဲခံခဲ့ရပါတယ်ဗီဒီယိုတွေပုံမှန်တွေ့မနေရလို့သူတို့နဲ့ပုံမှန်ဆက်သွယ်မှုရှိမနေလို့လူတွေကအာယုံမဆိုင်ကြတော့တယ်လို့ဖြစ်သွားတာမဟုတ်ပါဘူးတကယ်ကိုအာယုံမဆိုင်ကြတော့တာပ
ါအခုဆိုရင်ဖမ်းခံထားရတာ7နှစ်ကြာသွားပြီဖြစ်တာကြောင့်တမိုင်းမှာအမေရိကန်နိုင်ငံသားတဦးအနေနဲ့တတန်းအစီအစဉ်ဖမ်းဆီးခံထားရတဲ့Levinson ဘာဖြစ်နေလဲဆိုတာကိုမသိနိုင်ပဲဖြစ်နေပါလေ။တခြားဖန်ဆီးခံထားသူတွေရဲ့အခြေအနေဟာလည်းလျှို့ဝှက်မှုတွေအောက်မှာပျောက်ကွယ်နေပါလေ။နိုင်ငံခြားအစိုးရတွေကအမေရိကန်နိုင်ငံသားဗန်နီယောက်ကိုဖန်ဆီးထားတယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးခင်ဗျာ
။ဒေါ်ရရှင်များရှင်။လက်နက်ကိုင်ပြည်ပခါတွေလူခုရေးပြဿနာတွေရှုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေခန်းချီမှာသုံးရက်ကြာကျင်းပနေပါပြီ။ဒီနည်းမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။
နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင
်မနေ့ပြန်စနေညဗီယိုရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံနှိုးဆော်လိုက်ရပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်ဖို့ပြည်ခိုင်မျိုးပါတီနဲ့တမရတော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်စည်ရင်းပေးပို့ခဲ့ပြီးတဲ့နောက်ပြည်တော်စုလွှတ်တော်နိုင်ကကလည်းနောက်ဆက်တွဲအမိတ်ကျော်ညာစာတစ်စောင်ထုတ်ပြန်ပြီးကော်မတီအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်လိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတွေရဲ့အကျိုးစီးပွားကိုမထိခိုက်ရင်တမရတော်ကထောက်ခံသွားဖို့ရှိကြောင်းပြောပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာကိုစတင်အစိုးပြုချိန်ကလေးကကန့်ကွက်ခဲ့ကြတဲ့လွှတ်တော်တွင်ကတမရတော်ကိုယ်စားလှယ်အစုအဖွဲ့နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာဒီကနေ့မှာတော့ကော်မတီမှာပူးပေါင်းပါဝင်ဖို့အနည်းအဆင်းတွေပေးခဲ့ကြတာပါပူးပေါင်းကော်မတီရဲ့ပထမအကြိမ်အစည်းအဝေးကိုဗိုလ်တူးနေ့ကကျင်းပခဲ့ပြီးတဲ့နောက်အခုလိုအနည်းအဆင်းပေးခဲ့တာဖြစ်ပြီးပြည်တော်စုလွှတ်တော်နိုင်ရကကလည်းကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းအမိန့်ကျော်ညာစာကိုဒီကနေ့ပဲထုတ်ပြန်ပေးလိုက်တာပါအမိန့်ကြော်ညာစာမှာပြည်ခိုင်ဖြိုးပါတီက2ဦးနဲ့တမရတော်လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့က10ဦးပါဝင်တာဖြစ်ပြီးအခုဆိုရင်ပြည်တော်စုလွှတ်တော်မှာပါဝင်တက်ရောက်နေတဲ့ပါတီ14ပါတီနဲ့တမရတော်လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အလုံးပါဝင်လာပြီလည်းဖြစ်ပါတယ်တမရတော်ကပူပေါင်းကော်မတီမှာပါဝင်လာတာနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်ဘာလို့ညီစင်ပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တာကိုတော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကောက်ွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ခံချက်ကတော့ဒီကော်မတီတွေဥရည်နဲ့မညီဘူး။ဒါမှမဟုတ်လဲပြည်တော်စုတော်ကအတူတူဆုံးဖြတ်ခဲ့ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တာနဲ့အညီပေါ့။လွတ်တော်ဆိုင်ရာသူရဲ့ဥပဒေတွေလွတ်ထွန်းလုံးတွေကကျွန်တော်လိုက်ပါဆောင်ရှင်းဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကော်မတီမှာတမတော်ကိုယ်စားလှယ်ပါဝင်ပြီးတော့မှတက်ရောက်သွားမှာဖြစ်ပါတယ်။အမည်စင်ပေးထားတဲ့တမတော်သားကိုယ်စားလှယ်ရှိဦးနေတယ်လေ။တကယ်ကိုပြောဆိုဆွေးနွေးနိုင်တဲ့တမတော်လေးပေးထားပါတယ်။
တမရတာလွတ်တော်ကိုယ်စားလှယ်ရှိဦးမှာဗိုလ်ချုပ်တဦးဒုဗိုလ်မှူးကြီး၄ဦးနဲ့ဗိုလ်မှူး၃ဦးပါဝင်လာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်ပြင်ဆင်ဖို့လိုအပ်တာတွေရှိရင်တမရအနေနဲ့ထောက်ခံသွားမှာဖြစ်ကြောင်းလည်းဗိုလ်မှူးချုပ်မောင်မောင်ကဆက်ပြောပါတယ်
။နိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေဆွေးနွေးလာရဆိုတော့ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်။အဲအဲ့လိုနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူး။ဟောတကယ်လဲပြင်းတဲ့လေလို့အားလုံးနဲ့ကျွန်တော်တို့လက်ခံနေဆိုရင်ကျွန်တော်တို့ကတမန်တော်ကိုယ်စားလှယ်ရောက်ထောက်ခံသွားမှာဖြစ်ပါတယ
်လက်ရှိလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေပေါ်မှာတော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကအခုလိုတုံ့တက်ပါတယ
်အဲသူတို့တမန်တော်ကဖွင့်ပြုသလောက်ပဲပြင်ခွင့်ရမှာဘယ်လိုမှလုပ်လို့မရဘူးအောက်လို့ဆိုကြည့်ရင်ဟိုက4-3-6ကကာကြီးကပုံမှန်စီ94ခုကအဲ့ဒါဆန္ဒခံပွဲလုပ်ရမှာလေအဲအဲခါဝေးကြတော့လည်းပဲဟိုသုံးဖို့နှစ်ပုံကြော်ရမှာလေ90ရာခိုင်နှုန်းကြော်ရမှာလေအဲ့တော့မလို့တမရတော်ခုခုသလောက်ပဲပြင်လို့ရမှာပါစိတ်ကူးရေးမနေကြပါနဲ့တိုင်းပြည်ကိုကျွန်တော်ပြောချင်တယ်ဗျာနော
်55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာဒီနှစ်ဇူလိုင်လ28ရက်နေ့မတိုင်ခင်မှာပြည်တော်စုလွှတ်တော်ကိုအစီရင်ခံစာတင်ပြရမှာဖြစ်ပြီးတနင်္လာအင်္ဂါနဲ့ကြာသာပတိနေ့တွေမှာနေကင်းတနအီမှာပုံမှန်စည်းဝေးကျင်းပမှာဖြစ်တယ်လို့လွှတ်တော်အစီအဝေးမစတင်မီနဲ့ပြီးဆုံးချိန်တွေမှာရက်တချို့တက်မှတ်ပြီးဆွေးနွေးသွားဖို့လည်းပြင်ဆင်ထားပါတယ
်ကိုမိုးစော်ရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်မနေ့6နာရီခွဲနောက်ပိုင်းထုတ်လွှင့်မဲ့အစီအစဉ်ဒီမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေပြင်သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းနှားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေ့မနေ့ခင်းအစည်းအဝေးတွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမီတာ190ကပါတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီစီစီဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မှတ်ပြီးနေတဲ့အဲလိုခြေသားမြင့်တဲ့ပြည်တခုနေတဲ့အဲလိုဖြစ်လာမှာကတော့တော်တော်ဆိုးရင်ပါတယ်ဒီချိန်မှာရင်းဆိုင်ရဲ့အတွက်လုံမယ်လုံ
တိုင်းသားဒေသတွေမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်တဲ့အသေးစိတ်ကိုမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်လာနေပြီမဲ့ရခိုင်ပြည်နယ်တွင်းမှာလမ်းမဆက်သွယ်ရေးနဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်ဆိုရင်တော့အစိုးရကလက်ကမ်းခေါ်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရခိုင်ဒေသကိုရောက်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကသုံးသပ်ပါတယ်။ပထမဆုံးချိန်ပြုလုပ်တဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပြပွဲ2019ကိုငပလီကမ်းခြေမှာနှစ်ရက်ကြာကျင်းပဖို့ရှိနေချိန်မှာပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။ရိုဟင်ဂျာရေးကန့်တွယ်မှုတွေနဲ့ပတ်သက်လို့ကမ္ဘာအလယ်မှာအန္တရာယ်ဆုံးအဖြစ်အထင်ခံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလာလို့ကြဖို့မြန်မာအစိုးရကဖိတ်ခေါ်နေတဲ့တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားရသေးတော်နဲ့မြောက်ဦးမြို့နယ်တွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရသေးတော်မြို့နယ်မင်းဘူးကျေးရွာကတိုက်ပွဲအခြေအနေကိုတော့မင်းဘူးကျေးရွာအုပ်ချုပ်ရေးမှူးဦးလှအေးထွန်းကရှင်းပြပါတယ်။
ကျွန်တော်ရွာနဲ့ဒီတုံးရခိုင်လကမှန်းနှလုံးပေါက်ပါတယ်။ရွာတင်းဒီကြားလကမှန်းနှလုံးပေါက်ပါတယ်။ကြတော့တမကြီးလားဘာသာဘာသာလဲရာကွင်းကိုအဲရာတဲ့တမကြီးလားဘာသာကြီးတော့ကျွန်တော်ရာသားတဲ့မိမတွေရဲ့ရာသားတွေကခုံလုံးအခုပြည့်ပြန်နှဆူစားတယ်ကျွန်တော်နောက်နှစ်မကြီးချိုးရှင်လောက်မှာသိစိစိနဲ့ကြည့်တဲ့ကလေးမတက်ပြေလို့ပြေပြီးတော့ဒေရလူကမြောက်ကျလင်းနေလျောက်အပေါင်းဆယ်ဆယ်လောက်ပြောက်ဒီအခုစိုက်တဲ့စီမတော့ပါလေတိုက်ပွဲဖြစ်တာတော့ကျွန်တော်တို့မသိပါပေါက်တော့အနောက်ကြီးကျတယ်
ရွှေညာရင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုအခြေအနေဆိုးရွားတဲ့ဒေသအဖြစ်နိုင်ငံတကာကမြင်နေကြမှာအခုလို AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကရင်းနှီးမြှုပ်နှံသူတွေကိုစိုးရိမ်စိတ်တိုးစေတာပါဒါပေမဲ့ဒါဟာမြို့နယ်တချို့မှာသာဖြစ်ပြီးရခိုင်ပြည်နယ်ရဲ့ကြံဒေသတွေမှာရင်းနှီးမြှုပ်နှံလို့ရတယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ
်တကယ်တော့ဆိုင်မှာဖြစ်နေတာကဒီရခိုင်ပြည်နယ်မြောက်ဖြားမှာရှိတဲ့မြို့နယ်နှစ်သုံးခုပါပဲဒီလိုဖြစ်နေတဲ့လို့ဒီနေနဲ့တော့ဘယ်နဲ့ဆက်ကုန်လို့ရှိနေကြတကယ်ဖြစ်လာလို့လည်းနှစ်ခုသုံးခုပဲရှိတယ်။ဒါနဲ့လို့လည်းလာတော့ဒီနေနဲ့သူ့ဘာလို့လောကတော့ပြည့်ရှိနေတယ်ပေါ့။အခုကျွန်တော်တို့လုပ်ကြတာလေဒီအချိန်မှာသူဖြင်ထားသလိုပေါ့အများဖြင်ထားသလိုဒီနိုင်ငံကမီဒီယာတွေမှာပေါ်ပေါ်ထားသလိုစိုးရွားနေခြေနေပေါ့ဘူးဆိုတော့မြင့်မြင့်ကြွေကြွေဟိုမြင်သွားပြီးနေတာပါ။ဒါကြီးကြီးတွေလည်းပါပါတယ်ကြာ
။ရခိုင်ဒေသတွင်းမှာယင်းနှီးမြှုပ်နှံမှုတွေတကယ်လာစေခြင်းရင်အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့လိုတယ်လို့ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းကပြောပါတယ်။
ငပလီလိုတနေရာတွေကလမ်းတန်းခရင်းဆက်တွေရေးကလက်ကူနေုံတစ်ခုတည်းနဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှာဖြစ်တာမလို့လုပ်ငန်းတစ်ခေလုပ်မယ်ဆိုလို့ရှိရင်အဲ့ဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးပြတ်ပိုးအဆင်ပြေမှာဖြစ်မယ
်နိုင်ငံကြီးကြီးမြို့နယ်မှုတွေပုံဝင်လာအောင်ဖိတ်ခေါ်တဲ့ NLD အစိုးရရဲ့အခုလှုပ်ဆောင်ချက်ဟာကောင်းမွန်တဲ့အကြံစီဖြစ်လို့ကြိုးဆိုတယ်လို့တန်တွဲမြို့ငပလီကမ်းခြေမှာဟိုတယ်လုပ်ငန်းလုပ်ကင်နေသူဦးတေစာမောင်ကပြောပါတယ
်လက်ရှိအနေအထားပေါ့နော်ဆိုတော့အကောင်းဆုံးဆိုလို့တော့ပြောလို့တော့မရသေးဘူးပေါ့နော်ဒါပေမဲ့လည်းလွန်ခဲ့တဲ့5နှစ်နဲ့နှိုင်းယှဉ်ရင်ဘာလို့ဒီကြောင့်ငပလီဒေတာရဲ့ဖွံ့ဖြိုးတိုးတက်လာမှုဟာတော်တော်လေးကိုတိတိတသားချင်းရှာရှာပေါ့နော်ဖြစ်လာတယ်လို့ပြောချင်ပါတယ်ကျွန်တော်ကတော့ positive way အနေနဲ့ပဲလက်ရှိဒီဆိုရကနေပြီးတော့မှာပေါ့နော်ဒီပွဲကိုကြီးမှုကျင်းပပြီးတော့မှာဒီယင်းနိမ့်နံမှုတွေဖိတ်ခေါ်တဲ့ဟာကိုတော့ဖြင့်ကောင်းတဲ့အဲအမြင်လို့ကျွန်တော်တော့ပြောချင်ပါတယ
်။ရခိုင်ပြည်နယ်တွင်းမှာယင်းနိမ့်နံမှုနဲ့တဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေကိုအားပေးမြင့်တင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့မြန်မာနိုင်ငံယင်းနိမ့်နံမှုကော်မရှင်ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီဂျိုက်ကာတို့ပူးပေါင်းပြီးရခိုင်ပြည်နယ်ယင်းနိမ့်နံမှုပြပွဲကိုဖေဖော်ဝါရီ21ရက်ကနေ23ရက်နေ့ထိတန်ရွဲမြို့ငပလီကမ်းခြေ Jasmine ငပလီ Resort Hotel မှာကျင်းပသွားမှာဖြစ်ပါတယ်။ VOA ရဲ့ တောက်ကြံနေမနေခင်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြို့တွေကျင်းပြမယ် Idiom အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။ဆာလုံမောင်က BEATING beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်။သေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
ညလုံးကြဲမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်တော်သန်းတင်ပြတဲ့အခုလို American Indian 3အင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့အဆုလိုက်ဝတ်သက်ကာကွယ်ဆေးအခမဲ့ထိုးတဲ့အကြောင်းကိုတင်ပြထားပါတယ်ရန်ကုန်တိုင်းဒေသကြီးကမြို့ခုနှစ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးရှေးတစ်ပတ်ဇာတာပတိနေ့ထိ6လကနေ15နှစ်အရွယ်တွေကိုအပိုဆောင်ပြီးတော့ဒီယောဂကာကွယ်ဆေးတွေထိုးပေးနေတယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်ဘာကြောင့်အခုလိုဒီပြင်းထန်တဲ့ယောဂအတွက်အရေးပေါ်သဘောမျိုးအဆုလိုက်ထိုးပေးနေရတာပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက်ကတို့တက်ကလေးကျမ်းမာပညာအငိမ့်စားဌာနမှုပါမောက္ခဒေါက်တာစောဝင်းနဲ့ကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါတယ
်။ Okay ကလေးအထုကုဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်ဒီဝတ်သက်ကာကွယ်ဆေးကိုအရေးပေါ်အနေထားမျိုးပေါ့နော်အစုလိုက်အပြုံလိုက်ဒီရန်ကုန်တဝိုက်မှာထိုးပေးနေတယ်လို့ကြားပါရစေ။ဘာကြောင့်မလို့အခုလိုမျိုးအရေးပေါ်သဘောထိုးပေးရလဲဆရာ
။ကုတလောမှာဒီဝတ်သက်ဖြစ်တဲ့ကလေးကြီးများလာတော့။ကိုယ်ရတော့ရှိတယ်လို့ပြောတယ်။ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံမှာဆိုလဲနေတိုင်းတွေ့မိပါတွေ့နေပါလား။ဒီတက်လက်ကားကြီးမှာတာတော့ပေါ့နော်။ဝတ်သက်ကိုဆက်မှုတွေရှိတယ်။ဝတ်သက်ကိုကာယောဂအတွင်းမှာတော့ဖြစ်ပေါ်တယ်ပေါ့။အဲဒါကြောင့်မလို့ဒီအရေးပေါ်အနေနဲ့ထူလိုက်။ကာကွယ်ဆေးထိုးတော့လောက်တာပါ။ကျင်းများတဲ့ညနေကိုပူဇော်ပေးပြီးတော့လုပ်တော့ပါနော
်ဟုတ်ကဲ့ဆရာရေဘာကြောင့်မလို့ဒီအခုလိုမျိုးဒီကတ်ယောဂအသင်ပေါ့နော်ဖြစ်လာတာလဲဆရာရေ
ဒီဝတ်သက်ကဘာဖြစ်လဲဆိုညသားကဝစီတို့စီစဉ်ရသူက6လနဲ့တနည်းခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်းနှုန်း95ရာရင်းနှုန်းရှိမှဒီလုံစိတ်ချရတော့ပေါ့နော်ဘာလို့ဆိုလို့ရှိရင်ဒီကာဝဲမှုမရှိတဲ့100ရာရင်းနှုန်းလောက်ကျန်နေကြလို့ရှိရင်နောက်နှစ်နှစ်သုံးနှစ်တစ်ချိန်မှာဒီဝတ်သက်ကဒီလိုပဲဆူလိုက်ကျေရောကတွင်ဖြစ်ပေါ်လေရှိပါတယ်။ဒါတော့လွန်ခဲ့တဲ့နှစ်နဲ့သုံးနှစ်မှာလည်းဒီလိုပဲဖြစ်ပေါ်တယ်။အဲကြောင့်မလို့ဒီဝက်သက်ကနောက်ပိုင်းဆို2012မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်6လ15နှစ်ကလေးတွေကိုစုလိုက်ဝက်သက်ထိုးတာပေါ့နော်။အဲဒါအကုန်လုံးလောက်ပါပါတယ်။ဒီနှစ်မှာလည်းဒီကတော့2018တည်းကလောက်ဖို့ပဲ။သို့တော်လည်းဒီပြင်ဂျပန်ဥရောပကဝယ်ပြီးထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်က2019အောက်တိုဘာမှာစုလိုက်ပေါ့နော်။တနင်္ဂနွေလို့6လနဲ့15နှစ်အထိဘောဘောလောက်တာပြီသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်အခုဝတ်သက်ဖြစ်ပေါင်းမှုများလာတော့အများတဲ့နေရာတွေပေါ့နော်။အများဆုံးကလည်းဒီကလေးပမာဏကြီးလုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာမှဒီက
ချုံညွန့်နေပါမှာတကုံတောင်းတော့အဲဒီတကုံစိတ်ကြမ်းတော့မင်္ဂလာတော့ရွှေပြည်သားလိုင်းသားဆက်တဲ့အဖြစ်များတဲ့ညွန့်နဲ့ခုနှစ်ညွန့်နဲ့မှာအခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာသုံးပြန်ကဝယ်စီထိုးခြင်းပေါ်တော့ဒီအော်တိုဘားမှာလုံးမဲ့ဆာဆော့ပြီးလုပ်တဲ့သဘောပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးဥပေါ်နော်ဘလောက်ရှင်ကြီးအခုတစ်ခါမှထိုးပေးပါလဲဆရာကြီး
ခုတော့ဒီရန်ကုန်တိုင်းကပြင်များတယ်အဲ့ခုနှမျိုးနယ်မှာကျွန်တော်ကဒီစုလိုက်9လနဲ့15နှစ်အထိတော့မြို့နယ်မှာရှိတဲ့အကုန်လုံးကထိုးဖို့လုံးဝလည်းတနည်းငယ်လောက်မှစပြီးဒီနှစ်ပတ်လောက်ဒါမဲ့ပတ်သက်ပြီးဆက်ထိုးမယ်ပေါ့ဒါမဲ့ဒီပြင်ဒီဝက်တက်ကဝယ်သေးပါညာအကုန်လုံးကဒီမြို့သားကဝယ်စီတို့စီမံချက်တော့သူ့တိုင်းသွားနေရပါလေအများအန်းဒီမြို့နယ်ဆရာမတွေလည်းအိမ်နိုင်ရအောင်လိုက်ထိုးရနေနေတော့တော့ခြေလက်ကျမကြီးဌာနတွေမှာညနေကျမကြီးဌာနတွေမှာထိုးတယ်။ပြုတ်ကြီးတွေမှာရှိတဲ့ကရင်တရားထက်ဆေးဦးကြီးမှာထိုးပြီးတဲ့သူ့ရက်လိုက်ပြီးပုံမှန်ထိုးနေတဲ့အစီအစဉ်ကဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပြီးတာပါ
။ဟုတ်ကဲ့အရင်ထိုးထားပြီးတဲ့သူတွေရောထိုးရမှာလားဆရာကြီ
း။ဟုတ်ကဲ့ထိုးပါမယ်။ဝက်တက်ကဒီလိုသဘာဝအဖြစ်ဝက်တက်ပေါ်ရင်တော့တစ်သလုံးတစ်ခါမှပြန်မဖြစ်တော့တစ်သလုံးခဏရှိသွား။ကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေး9လမှတစ်ခါပဲထိုးရင်85ရဲ့နှုန်းပဲအောင်မြင်တယ်။ဒီနေ့ခွဲပါမှာထိုးပါမယ်။ကိုလာတော့ဒီနေ့ခွဲလောက်ထိုးရင်တော့98ရာခိုင်နှုန်းတော့အောင်မြင်တယ်။ဒီကလေးရဝတ်တက်မကူနိုင်။ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကန်းကကျသွားတယ်။ဒါကြောင့်မို့မှ15နှစ်90အဲ့လိုမျိုးမှဝတ်တက်ဖြစ်တာရှိတယ်။အဲ့တော့ကျွန်တော်ကကာကွယ်ရေးနေတဲ့သဘောတရားပဲလို့ဆိုတက်ထိုးလို့လည်းဘာမှတော့အနေနဲ့ဖြစ်ဘူး။ပို့ပြီးတော့ကာကွယ်နိုင်မှုစွာကိုပြင်တင်ပြရရောက်တာပဲလေ။ဒါကြောင့်မို့ကျွန်တော်ကဆူလိုက်ပြင်လိုက်ထိုးတဲ့နေရာမှာတော့ရင်ထိုးဦးတာမထိုးဦးတာစဉ်းစားမနေဘူး။ကောင်းတော့ဒီမစောလာထိုးလိုက်န
ော်ဟုတ်ကဲ့ဆရာကြီးဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်ဘယ်လိုလက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီ
းယောဂကတော့ဒီဝိသက်ကဖြစ်ထားတယ်အခြားတော်တော်ကြီးပါတော့ပြောကြတော့သူကချောင်းဆိုးတဲ့နာစီတဲ့မျက်လုံးတွေမျက်ရည်တွေထွက်တဲ့မျက်လုံးတွေလည်းကြီးတယ်အပူချိန်တော်တော်လေးကြီးပါကြီးပြီးတဲ့နောက်မှာပါလေရဲ့ငါရဲ့လောက်ကျတော့ဆင်းဒီနဖူးဆန်စားစားပြီးတော့ဒီဘိတ်နဲ့ထွက်တော့ပေါ့နော်အဲဒီဒီဘိတ်ရဲ့ထွက်တာကသဘူးဆန်သာထွက်တဲ့မျက်နာတော့ဒီကိုလဲပေါ့နော်ကျွန်တော်ခြေတော့ခြေတော့ဒီရောက်ဖို့တက်ကနှစ်ရက်လောက်ချိန်ပဲပေါ့ဒီကြားမှာတော့အရင်ပြားတယ်အဲ့ဒါပြီးတော့အပြားကျသွားတယ်သူကဗိုင်းရပ်စ်ပိုးကြောင့်ဆိုတော့လေရှားကျသွားပြီးတော့ကလေးရပြန်ပြီးတော့လန်လာတယ်ပေါ့နော်ဒါပေမဲ့အိမ်မှာနောက်ဆက်တွဲယောဂါတွေဝင်နေတယ်ပေါ့အဲ့တော့ဝက်သက်ကြောင့်ဆိုးရိမ်ဖြစ်နေတယ်ဝက်သက်ဝင်ဖြစ်နေတယ်ဒါပေမဲ့ကြောက်လို့ရှိရင်ဟာရချုပ်တဲ့ကတော့ဆက်ချပါပါဆိုတော့အုံနောက်ရောက်လာရတဲ့ဖြစ်တဲ့တော့အဲ့လိုဖြစ်တော့ဒါပို့ဆိုတော့တော့တဲ့အနေနဲ့ရှိနေတော့ပေါ့ဒါပေမဲ့ဘုရင်လူမျိုးနှစ်ပေါင်း30 40တော့ကဝတ်သက်ဆိုရင်ခင်မီရှင်နဲ့ကုလိုမရဘူးခုရင်ဝတ်သက်ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆိုတဲ့ယူဆမှားတယ်ရှိတယ်အဲ့ဒါကြောင့်ခင်မီကုထုံးနေပေါ့နော်ဆောဆေးုံစေကနေမပြဘူးမကုသတဲ့တေဆုံးမှုတွေရှိပါဘူးအခုချိန်ကြီးလည်းအဲ့ဒီလိုမပြရင်တော့တေဆုံးမှုရှိနေတယ်ဒီမလို့ကျွန်တော်ဒီဆေးဥစေကနေပါစနစ်တကျပြတ်သွားတယ်ကျွန်တော်တို့ကတော့ဒီဝက်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချောင်းလုံးမယ်ချောင်းဆိုးတက်တောင်းလုံးမယ်ဒါစီတက်တောင်းလုံးမယ်ပေါ့နောက်ပြီးတော့ကျတော့တကယ်လိုအပ်လို့ရှိရင်ပရိစီဝါဆေးတွေပေးမယ်ဝက်ပြတ်ဝန်ချောဖြစ်နေတဲ့ဆားရီတိုင်းမယ်လူဝိုင်းကြောသေးသွင်းမယ်ပေါ့အဲ့လိုမျိုးစနစ်ကျကုသမှုခံလို့ရှိရင်တော့ဝက်သက်ကြောင့်ပြောက်တာတော်တော်လေးနည်းပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုဝက်သက်ဖြစ်လိုက်လို့ရှိရင်တဘာဝဝက်သက်ဖြစ်ရင်တော်တော်လေးပြန်မှန်းတဲ့ကလေးရအဲ့တော့ကိုယ်လေးချိန်ပိုင်းကျသွားနိုင်တယ်အဲ့နောက်ပိုင်းမှာလည်းဒီနှစ်လတန်နေသုံးလတန်နေပို့ပြီးတော့ဒီကိုကံကနည်းနည်းကျနေတဲ့အဆင်ပြေရောက်သွားတာပေါ့နော်အဲဒါကြောင့်မို့သဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်ပို့ပြီးတော့ခံစားရတယ်ကာဝယ်လေးထိုးတာတော့ကောင်းတော့မှာပဲအခုချိန်မှာမထိုးပြသေးလို့ရှင်နေဥမာဆူလိုက်ပြုံးနေထိုးတဲ့မြို့တယ်ပေါ့လေကိုယ့်ရဲ့နေရာကမ္ဘာကြီးဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဖို့အနေထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောမှာပါဆရာနော်
ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်တက်ကဒီဆက်စံကြောင်းအနေကိုဆက်တဲ့ယောဂါပေါ့နော်တဏှာစီးတဲ့အကြောင်းဆိုတဲ့ဒါနဲ့ကုတာပေါ့အဲ့တော့တယောက်တယောက်မကူးဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရင်တော့ပေါ့နော်ဒါနေကလေးချင်းကြောင်းတော့ကြောင်းတော့ဆိုလည်းပို့တော့ကူးဆက်နိုင်တယ်ပေါ့အဲ့တော့ကြောင်းဆိုလို့ရှိရင်အုပ်ဆိုးမယ်လို့နှာခေါင်းကိုသုံးမယ်လို့ဒါတွေတော့အသုံးဝင်တာပေါ့လေသုံးဝင်စလောက်သုံးဝင်ပါဒါပေမဲ့အကောင်းဆုံးကာကွယ်နည်းကတော့ကာဝယ်ပေးပါမယ်ကာဝယ်ဆေးကိုကူးလာမှတစ်ချိန်ထိုးမယ်။တစ်နှစ်ခွဲမှတစ်ချိန်ထိုးမယ်ပေါ့နော်။ဒီပြင်ပမှာရှိတဲ့ MMR ဆိုတဲ့ဟိုဟောကူဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှတစ်ချိန်၊သုံးနှစ်သမုန်လေးနှစ်မှတစ်ချိန်အဲ့လိုထိုးလိုက်တယ်။အဲ့လိုထိုးထားလို့ရှင်တော့တော်တော်ကြီးကာဝယ်ရပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။
ဦးဝင်းမင်းတင်ပြခဲ့တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝကြီးဝါသား၁၁ဦးနဲ့အင်ရှင်ဇနီးမောင်နဲ့အပါဝင်၁၃ဦးတို့ကိုမတရားအသိဆက်သွယ်မှုပုံမှန်တွေနဲ့ကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုထားပါတယ်။ RCSS နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့နယ်ထဲမှာစစ်ဘေးရှောင်900ခန့်စစ်ဘေးတိမ်းရှောင်နေရတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာစစ်အင်အားအလုံးကြီးနဲ့တိုးချဲ့လာလို့တိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေအကြောင်းတွေကိုကြားသိရမှာပါရှင
်။ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ပေးဆောင်လာတဲ့ချင်းလက်ဝကြေးရွာသား၁၁ဦးနဲ့သူတို့တဲခိုတဲ့အင်ရှင်စနီးမောင်နှံတို့ကိုမတရားအသိဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးမှာဒီလ၁၈ရက်နေ့ကတရားစွဲဆိုလိုက်ပါတယ်။ကြောက်တော်အခြေစိုက်ခလာရ305တိုက်ရင်ကဗိုလ်မှူးအောင်နိုင်ဖြိုးကတရားလိုလုပ်ပြီးမတရားအသိဆက်တွယ်မှုပုံမှန်19/1တွင်နဲ့သူတို့73ဦးကိုအခုလိုအမှုဖွင့်တရားစွဲဆိုခဲ့ပြီးတခြားကြေးရွာသား73ဦးကိုတော့အာမတ်ခံနဲ့ပြန်လွတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရတယ်။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်နေရာစွန့်ခွာလာတဲ့ပလဝမြို့နယ်ချင်းလက်ဝကြေးရွာသား24ဦးနဲ့သူတို့တဲခိုနေတဲ့အင်ရှင်ဦးသိန်းစိုးနဲ့ဒေါ်လာလိုက်ရီတို့ကိုကြောက်တော်မြို့မှာဒီလ3ရက်နေ့ကရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။အမှုဖွင့်ခံရသူ73ဦးကိုတော့လုံခြုံရေးအခြေအနေအရလာမယ့်မတ်လ4ရက်နေ့မှာစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်မှာဖြစ်တယ်လို့ဆိုပါရတယ်။ရခိုင်ပြည်နယ်ကရတိတောင်ကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့တွေမှာအေအေတပ်ဖွဲ့ဝင်တွေကရောနှောနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အစိုးရကစစ်ဆေးဖို့ဇန်နဝါရီလအစောပိုင်းကစာထုတ်ပြန်ပြီးတဲ့နောက်ရခိုင်မျိုးသား30ကျော်ခန့်ဖမ်းဆီးစစ်ဆေးခံနေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းစီဘောမြို့နယ်နတ်လန်မြို့နတ်လန်မိုင်းကကြေးသေးနယ်ဆက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ SSPP တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေကြောင့်နတ်လန်မြို့မန်လီအုပ်စုဖုံးကြီးကျောင်းမှာစစ်ပေးဆောင်ရွာသား900ခန့်ခုလုံနေရပါတယ်။ဖေဖော်ဝါရီ20ရက်မနေ့ပိုင်းကနတ်လန်မြို့မန်လီရွာမြောက်ဘက်ခြမ်းတောင်ပေါ်ကပါကန်လွယ်ငင်းကြေးဘက်မှာနှစ်ဖက်သက်တွေပြေးစားမှုကြောင့်တင်းချောင်လာခဲ့ကြတာပါ။တိုက်ပွဲမှာပိတ်မိနေတဲ့စစ်ဆောင်တွေကိုနေခင်ပိုင်းထိပရဟိတလူမှုကူညီရေးအသင်းအဖွဲ့တွေကကူညီတည်ထုတ်နေပြီးစစ်ဆောင်တွေအတွက်နေထိုင်စားတော့ဖို့ဖုန်ကြီးကျောင်းကျေးလက်ဒေသခံတွေပြင်လောလောဆယ်မှာတော့နယ်စည်းမခြားပရဟိတ DR Ranger ပရဟိတအဖွဲ့တွေကလည်းစာနာရိတ်ခါတွေကူညီမှုပေးအပ်နေပါတယ်။တိုက်ပွဲကြောင့်လက်ရှိအချိန်ထိနေရမပြနိုင်တဲ့တီဘောမြို့နယ်ထဲကစစ်ဘေးရှောင်တစ်ဆောင်နီးပါးရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းပန်လုံ KBC စစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာနေရပြောင်းချင်ပေမဲ့ဒီနေ့ဒီအချိန်ထိမပြောင်းနိုင်သေးဘူးလို့စခန်းနေစစ်ပေးဆောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါရယ်စစ်ပေးဆောင်တွေအနေနဲ့၎င်းတို့ရဲ့နေရရင်းဒေသမှာတရုတ်ဖက်ချန်းကကားလမ်းနဲ့ရထားလမ်းဖောက်လုပ်ရေးလုပ်ငန်းစီမံကိန်းတွေရှိနေတဲ့ဆိုတဲ့တတင်းအပြင်မြေလွတ်မြေလတ်မြေရိုင်းဥပဒေအရသူတို့ရဲ့မြေယာတွေလက်လွတ်ဆုံးရှုံးရမှာကိုစိုးရိမ်နေတဲ့အတွက်နေရကိုပြောင်းချင်နေကြတယ်လို့ကတော့ကောင်ကြီးရွာသူဒေါ်ပေါကြံကပြောပါတယ်အဆိုပါစခန်းမှာနှမ်ခမ်းမြို့နယ်အတွင်းကကတော့ကောင်ရန်ဟူးချန်ကာဒိန်ကာနဲ့မော်ဆွေစတဲ့ကြေးရွာ9ရွာကစစ်ပေးဆောင်943ယောက်နေထိုင်နေပြီးစခန်းမှာနေထိုင်ရတာ9နှစ်နီးပါးရှိလာပြီဖြစ်လို့စားဝတ်နေရေးအလုတ်ကိုက်အခက်ခဲကျန်းမာရေးပညာရေးတွေမှာအခက်ခဲရှိနေတယ်လို့စခန်းနေစစ်ဆောင်တွေကပြောပါတယ်ပန်လုံစစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIO တို့အကြား2014ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်
။ဒီတောင်စုမှခွဲမဆွဲရလို့တဖက်သားတိုင်းမြချင်းဟာပင်လုံသဘောတူညီချက်တွေနဲ့စန့်ကျင်နေပြီးတိုင်းသားလူမျိုးတွေရဲ့လွတ်လပ်တဲ့ဆန္ဒကိုစန့်ကျင်နေတယ်လို့ရန်ကုန်မြို့မှာကျင်းပခဲ့တဲ့83ဆင့်မြောက်ချင်းမျိုးရနိုင်ခန္ဓာမှာချင်းမျိုးရတပ်ဦးစီရင်ရဲဥက္ကဋ္ဌပူးစင်ကျုံးကပြောဆိုခဲ့ပါတယ်။2019ခုနှစ်မှာကျင်းပခဲ့တဲ့27ရာစုပေလုံဒုတိယအစည်းအဝေးမှာတိုင်းဒေသလူမျိုးတွေနှစ်ပေါင်းများစွာတောင်းဆိုလာတဲ့ကိုပိုင်ပြတိုင်းခွင့်နဲ့ပြည်တော်စုမှမြေတိခါမှအခွင့်အရေးမပြုရဘူးအလဲလဲပြုလုပ်ဖို့တောင်းဆိုလာတဲ့ကြောင့်နိုင်ငံရေးဆွေးနွေးမှုတွေဆက်ဆုတ်လာတယ်လို့ CNN ဥက္ကဋ္ဌကပြောပါရယ် ချင်းမျိုးရိုင်းလေးကိုကျင်းပရုံတက်တက်နဲ့မလုံလောက်ပဲချင်းလူမျိုးတွေအနေနဲ့ကိုမြီကိုကန်ကြမှာကူပန်ဒီခွေပြန်လည်မရမချင်းရှိသမျှအင်အားစိုက်ထုတ်ပြီးကျိုးပန်းဆောင်ရွက်ကြဖို့ဖေဖော်ဝါရီ20ရက်နေ့ကကြာရောက်တဲ့ချင်းမျိုးရိုင်းခန်းနာမှာတိုက်တွန်းပြောဆိုထားပါတယ်
။လာမယ့်ပညာတင်နဲ့မှာစာတင်ကျောင်းတွေမှာကရင်တိုင်းသားစာပေကိုထိရောက်စွာတင်ကြားပေးနိုင်ဖို့အတွက် KNU လက်အောက်ခံကရင်ပညာရေးဌာန KED နဲ့တိုင်းနယ်တည်နယ်အတီးတီးကကရင်စာပေအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကအခုလ18ရက်နေ့မှာပထမဦးဆုံးအကြိမ်တွေ့ဆုံညှိနှိုင်းမှုပြုလုပ်ပါတယ်။ကရင်တိုင်းသားတွေဟာမျိုးနွယ်စု9မျိုးရှိပြီးစာပေစကားမတူတဲ့အပြင်လက်ရှိစာတင်ကျောင်းတွေမှာလည်းကရင်စာပေကိုထိရောက်စွာတင်ကြားပေးနိုင်ခြင်းမရှိတဲ့အတွက်ကြုံတွေ့နေတဲ့အခက်အခဲတွေ KED အဖွဲ့နဲ့သူဆွေးနွေးညှိနှိုင်းဖို့အစည်းအဝေးလုပ်တာဖြစ်တယ်လို့ကရင်ရဲရကော်မတီတွက်ဖက်တွင်ရင်မူနန်းမြင့်တင်ကပြောပါတယ်။ KED ကရင်ပညာရေးဌာနဟာတိရကရင်တင်ယွန်းညွန်းသားနဲ့အထက်တန်းလွန်အဆင့်ထိရှိထားခဲ့ပြီးဖြစ်သလို KNU ထိန်းချုပ်နယ်မြေနဲ့ကရင်ဒုက္ခတွေစခန်းတွေမှာ KED တင်ယွန်းညွန်းသားနဲ့တိုင်းအသုံးပြုနေပါတယ
်အခုသတင်းလွှာတွေကို select တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းမှာမြမတက်မတော်ကနေစစ်အင်အားအလုံးရင်းနဲ့တိုးချဲ့လာပြီးတိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုဒေသခံပြည်သူတွေနဲ့ချင်းနိုင်ငံရေးပါတီတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ကိုရင်ကနေတင်ဆက်ပေးထားပါတယ်
။အခုလစောပိုင်းချင်းပြည်နယ်တောင်ပိုင်းမသူပြည်မြို့မှာမြမတပ်မတော်တိုင်ရင်ဆိုင်ရင်ဟာစစ်ကားအစည်းစရာနဲ့ရောက်ရှိလာတာဖြစ်ပါတယ်။ဒါကြောင့်ချင်းပြည်နယ်ပလက်ဝါမြို့နယ်မှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်အေအေကိုမြမတပ်မတော်ကသုံးစစ်ဆင်ပြီးတိုက်ပွဲရှိနေတဲ့သချမ်းမြို့နယ်တွေမှာကူးဆက်လာမှကိုစိုးရိမ်တယ်လို့ချင်းဒီမိုကရေစီဖွဲ့ချုပ် CLD ပါတီတွင်းမှုဆလိုက်အောင်လင်းကပြောပါတယ်
။ဒီကတချင်ပြည်တဲ့ကိုတော့လမ်းကောင်းဖြစ်နေတယ်အဲ့ဒီလမ်းကောင်းကလည်းသူချက်ပေါက်ပြီးတော့မှချင်းချုပ်တဲ့သဘောမှရှိတယ်အဲ့ဒီချင်းချုပ်တဲ့အခါမှာဒါဖြစ်လာမယ်ဆိုလို့ရှိတယ်ကျွန်တော်တို့ကိုတိုက်ပွဲကြီးကဒီကလေးကမျိုးနဲ့မစားဘဲနဲ့မတူဘူးလို့လည်းမရှိပါဘူးအဲ့ဒီတိုက်ပွဲကြီးကတက်အပ်ကြနိုင်တဲ့အလို့ဆောင်မျိုးမှရှိတယ်တိုက်ပွဲကြီးကလည်းတက်အပ်ကြတဲ့ solution ပို့ပြီးတော့ဒီလိုဖြစ်တာတော့ခါရောက်မယ်ပို့ပြီးတော့မှဖြတ်ခဲလာမှဖြစ်ပါတယ
်အခုလက်ရှိအခြေအနေမှာလည်းဘလဝါမျိုးနဲ့တဲမှာမြမတမတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးထောင်နဲ့ချီတဲ့ပြည်သူတွေဘင်္ဂလားဒေ့ရဲ့ဘေးလွရာကြေးရော်တွေမှာဆက်ပြီးတိမ်းရှောင်နေရဆဲဖြစ်ပါတယ်။မသူပြည်မြို့နယ်ဟာမြမတပ်မတော်စစ်ပြူဟာတပ်ခလာရ304နဲ့တစ်လေးသူညခြေဆရာမျိုးဖြစ်ပြီးပလက်ဝါမြို့နယ်နဲ့နန္ဒမိတ်ချင်းဆီဆနေတာလည်းဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးဆန်ကတော့
လက်နဲ့ကင်တဲ့အေအေဖြစ်တာရောဒီတပ်ဖြစ်တာရောခံရတာကကျွန်တော်ပြည်သူရခံရတာ။အေအေစစ်စစ်ဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မျက်နှာပြင်ခြေသားမြင့်တဲ့တစ်ခုအနေနဲ့ကြည်လာမှာကတော့တော်တော်ဆိုရင်ပါတယ်ဒီချိန်မှာအင်းဆိုင်ရဲ့အတွက်လုံမယ်လုံမယ်ပြောပြီးမှအဲ့လိုပန်းပြပြီးမှအာမျိုးအစိုးရအနေနဲ့မလုပ်တဲ့ဘူ
းချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမြမသမတော်နဲ့အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရင်ချင်းပြည်နယ်ရဲ့စီးပွားရေးကိုထိခိုက်လာနိုင်မယ်လို့ဆလိုင်းအောင်လင်းကပြောပါတယ်လက်ရှိမှာလည်းမသူပြည်မြို့နယ်မှာမြမသမတော်ကညနေ6နာရီနောက်ပိုင်းသမတော်တိုင်ရင်စခန်းရှိဖြတ်တန်းသွားလာခွင့်မပြုကြောင်းနေခင်ပဲတိုင်ရင်ရှိဖြတ်တန်းသွားလာတဲ့အခါမှာဓာတ်ပုံရယူခြင်းဖုံးပြောဆိုခြင်းဆိုင်ကယ်ရနှခြင်းမပြုလုပ်ရနဲ့မြေသူကမှတနတ်နဲ့တောလေခြင်းမပြုလုပ်ဘူးတမတော်ကနေဖေဖော်ဝါရီလ6ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာခိုင်နှံနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ရှမ်းအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့တည်ထောင်လာတဲ့ရှမ်းတပ်မတော်ကဘာကြောင့်အချင်းချင်းတိုက်ခိုက်နေရပါသလဲ။ဒီစစ်ရေးပဏိပခရဲ့အတွင်းဂျာဝင်ဖြစ်ရှင်ပြီးနေတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လိတ်ကိုနမ်ဟောကဆက်တွေ့မိမြရာမှာအခုလိုမျိုးစပြီးပြောပါတယ
်အခုလောဆယ်တော့ကြောင်မင်းမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်ဒီသေးဆောင်လေးကိုယ်တိုင်ကလည်းပဲဆောင်းတွင်းကိုအန်ချင်းနေတဲ့အတက်လူကြီးပြေးနေရတာပေါ့အဲ့တော့အဲ့ဒီအခြေအနေကတော့ဒစရစပူတော်ဆိုးလာတယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဘာကြောင့်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်နေရပါသလဲရှင
်။လက်တော်နှစ်ဖက်စလုံးရဲ့ရည်တို့အကျိုးစီးပွားအတွက်သူတို့ရဲ့လိုအပ်ချက်ကြတိုက်ကြပြကြတယ်လို့ပဲနားလည်ထားပါရခင်ဗျာ
။ဟုတ်ကဲ့ဒီပဋိပက္ခတွေအကြား SSJAC ကနေကြောင်းဝင်ဆက်ဆက်ပေးနေတယ်လို့ကြားသိရပါတယ်
။ဒီကအမှုငယ်အောင်ငယ်တဲ့အမှုပပျောက်အောင်ဆိုပြီးဒုက္ခကြတာတစ်နှစ်နေပါလောက်ရှိပါတယ်။အမှန်နဖက်တက်များလိုက်နာဖို့ဒီနေ့စီကံမှာနော် code of conduct နောက်တစ်ခုစစ်ဘေးဆောင်နေရှိလာလို့ရှိရင်ဘယ်လိုမျိုးအခုကိုကြီးကဲဖူရီလို့ခေါ်အရတားတူတူလူလူမသိခိုက်အောင်ဘယ်လိုမျိုးဆောင်ကျင်ဖို့ဆိုတာမျိုးအထိကိုဆွေးနွေးနိုင်အောင်ကျွန်တော်ပြင်ဆင်ထားသေးဖြစ်ပါတယ်ခင်ဗျာ
ဒ
ตั้งแต่เราเกิดมาจู่ๆท่าเรือตัดเดือดสูบไปพอสูบไปทบยันท่าราชีไปไอ้ปอมาเอาไปลงมีมาตลอดเช่นมาอย่างจะทำปีละเว้ยแต่ในนั้นจริงๆแล้วตั้งแต่ตั้งแต่เราเกิดเลยฉันเป็นมาสี่ทับเป็นพวกละล่ะสี่ล้านเนาะที่เกิดซาไปลงเพื่อเช่นเต็มบาตลอดเช่นแต่ตอนนี้ยังยังยังไม่กูไม่เอาชุดขึ้นสูเรนี่ท่าตะคู่กูจะโน้ตปีที่ว่ามาพอสาวนายลูกแล้วนักการตั้งนาฬิกาที่จะมาต้อนนั่งข้าจ้าจ้าเสร็จ ที่เราดูแลในแพทย์ก็ตามเลยแต่พอมาเกี่ยวกับเรื่องมันจะมีอยู่เราคิดเช่นนั้นกูไปจะทำคนที่ว่าเชียร์กูไปเอาชุดคนที่ว่าเชียร์เนี่ยกูสาบยินดีหมดหนูตายก็เจ้าแล้วล่ะส่วนพันธุ์ที่เป็นคนเชียร์ในไงจะต้องเอาในไงนี่เนี่ยเชื่อเชื่อในเมื่อสูรุ่งเชียร์แล้วนักการปฏิบัติการจะพอจะจังก็มีชีวิตเนี่ย
ฉันละว่าเจ้าว่าด่าสัตว์อื่นเนี่ยเอเชียนสี่มาวันนั้นอุรุโกมาเตียอาเตียนสัตว์เอ็มปูมาเรเน่ตั้มโดอายาชิตอุกาเจ้าตัวมิวเนตยาโยมาเตียสเวสโซไลปาร์เอฉันเดียวไปมา RCS SSP โดจ้าพิฆาตใครมูเรเจ้านำหลานมิวมันลีอุสุปงจีเจ้ามาสิบเอชาวยาตางายาคันเต็งชาวเนียบาร์เอ
ตอนนี้เรื่องของน้าเสียงเกิดจากอะไรกันรู้เพียงในวันนี้ตารางการเอพิเซ็นเตอร์ตัวเมื่อใจเย็นเต็มร้อยเป็นที่ไปเลยนักเต็มไปสุดจะมาเป็นสตูดิโออาวุธจะมากับอันนี้ท่านสื่อสารเพียงในวันนี้ตารางสื่อสารเต็มเสร็จแต่ยังเตรียมรอสื่อสารกูน้าเสียงเกี่ยวกับเว็บที่ไปเลยครับนะจนเราวิวยาทุเรียนเดียร์สื่อสารเนี่ยเป็นเรื่องเว็บจำเป็นจริงๆส่วนเราวิวยาอีเมลิสเบอร์มิสแอด
ว่าอีนิวส์ดอทคอมก็สามารถติดต่อไปผู้นั้นได้เลยครับนะกูรอจังสิ่งนี้ที่เรียกเชิงตัวเดียวมาแสดงจริงๆกูท็อกเกนมิวต์ก็พยายามมาพิจารณาชีวิตในงานมันน่าสนใจจังไอ้สิ่งที่จะเช็คกูอยู่ที่ไหนที่ไหนมาเป็นยังไงอย่าด่าเรากู แกทุกปุ่นจะจูซ่าแกไปเลยนะมาหาไม่จับพอเลยก็เรื่องตั้งแค่อยู่ในโลกสองเลยไปเลยชีวิตเสียบังก์เบคฮัสยูอาร์กลีก็จะตั้งนัทฮอลล์กูแกทุกแกไปนับจำนวนมาไปอะไรที่ต่างกันนับสองเลจันไอเอสตรีกูเป็นมาทับีที่ขโมยเรนเนตูสิเลนเรนเนตจะได้เป็นนี่ก็ได้แค่ไรดับเสียไปเลย นิวเคลียร์นั่นเนี่ยเชิงชาวมูริโกที่ได้ยาวๆโชชาวมูริมาลงมาเช่นเมียกูเรียกว่าอายุยืนขึ้นทาราริโกที่ชอบเป็นมังหัวผู้โลอเมริกันนั่งใจวันจีแม็กฟอมบิโอกาเมนิกาเวเปียวไปเมียกูเรียกนั่งบอกมาสิบวัยอย่าอายุยืนขึ้นมูริโกเป็นทางส่งลูกทาราสุรากูอเมริกันพิจารณาติดทาร์เนลูเล่วันจีฟอมบิโอกาเปียวรับว่า อินเดียเนี่ยมาเนี่ยสมัยเนี่ยมาทำอะไรเอเยคันเล่นกันจับปืนจ้าไต้หวันรีพี่บอลนี่เนี่ยสุดเด่นเรื่องอินเดียเป็นช่างกับมิซูรัมจีอร์มาอินเดียจะดูเซลล์ชาตาไลเดลูจะได้เป็นเนี่ยอินเดียกาลาเรตเด่นเรื่องมาพบยาทับอะไรไต้หวันรีพี่บอลเนี่ยเด่นจ้าอาตันไรเฟตเนี่ยอาตันเรจิเมนต์กูบ้าปีเดย์ทันนักทับปีเซลล์เคเรลูพบยาทับอะไร เนี่ยมันงั้นก็เนี่ยบังกลาเทศไปกูทักว่าตัวดูเรื่องเปลี่ยนไปเล็กขนาดเลยลงงานสิ่งกูสาดเต็มบุญเนี่ยบังกลาเทศไปก็เนี่ยพันสิทธาเลยเนี่ยมันงั้นก็จะตากูเนี่ยมันงั้นสิ่งกูเปลี่ยนไปเลือดยังไปบุกิสารีเนี่ยปัตตบีเนี่ยมันงั้นสัญญาบังกลาเทศแต่มาจีกูเนี่ยมันงั้นใจวันจีธนาก็สิงคโปร์เลยลูเฟเวอร์อีละนั่นสัตย์เนี่ยเนื้อเนี่ยทบยันเนี่ยงั้นใจวันจีเดินทางนั่นเองเจนยาเจมาพบยาทับอะไร
อินเดียนั่งยังเป็นกับเบลูยันโลมูมิโอโกมาสู้ชัดเจนตรงเปลี่ยนบุกเตะปากีสถานวันนี้ชกกับตุสิตาโกควันจูไลบาบีชื่อว่ากันยังแต่ยังจริงๆกูตัวเกมยูเต็ดเปลี่ยนจากเกล้าบ้าทีมนั้นว่าซีดเอ็นทอลล์ยิ้มหัวมาสู้ยันทวีปเชียบีโร่ตั้มันเสียงอินเจเนียร์โรดาร์สเมกเชียบาร์เลยต่อจากนี้มันเป็นมันเป็นชาวนาในคนนั้นที่วิวเอซีเดนิโกไลน์ลูมิดาต้องจะในเลเซ่เลเซ่เช่นเนี่ยไลน์ลัดยาคูเซรูอันนี้ทุลุงเกล้าบ้าตอนนี้มีอะไรตั သူပါကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.